ရင်ပြည်နယ်မြဝတီမြို့မြောက်ဘက်ကရွှေကုတ်ကုန်းမြို့တွင်မှစစ်ကောင်စီတပ်လက်အောက်ကကရင်နယ်ကြားဆောင်တပ်ကစစ်သားစုဆောင်တာကိုလွန်ခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်။ရွှေကုတ်ကုန်းမြို့တွင်ကိုကရင်နယ်ကြားဆောင်တပ်နဲ့ရထိုက်နိုင်ငံတကာကုမ္ပဏီဖက်ဆက်လုပ်ပြီးတည်ဆောက်နေတာ9နှစ်ရှိနေပါပြီ။အမေရိကန်ဒေါ်လာတန်15,000ကိုကျမဲ့စီမံကိန်းပြည်ပြီးရထိုက်ကုမ္ပဏီက80ရာခိုင်နှုန်းကရင်နယ်ကြားဆောင်က20ရာခိုင်နှုန်းအချိုးအမြတ်ခံစားရမှာဖြစ်ပါတယ်။နာမည်9နှစ်အတွင်းရွှေကုတ်ကုန်းမျိုးတွေပြီးပြီမယ်လို့မျှော်လင့်ရပါတယ်။ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ကနယ်ကြားဆောင်တပ်13ခုရှိပါတယ်။ဧပြီလ29ရက်နေ့ကမြဝတီမြို့အနီးမှာစစ်ကောင်စီတပ်နဲ့ခရင်နယ်ရဲဆောင်တပ်ကတစ်ဖက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ကြောင်း KIC သတင်းဌာနမှပေါ်ပြပါရယ်စစ်ကောင်စီဘက်ကတိုက်ပွဲတွေအတွက်ခရင်နယ်ရဲဆောင်တပ်မှအချို့အပြတ်ခံစားရတာတွေရှိပါတယ်ထင်ရှားတာကတော့ NLD အစိုးရအရေးယူဖို့စီစဉ်နေတဲ့ရွှေကုတ်ကိုလောင်ကစားမျိုးတော်စီမံကိန်းပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်
ကရင်ပြည်နယ်မှာလက်နက်ကင်တပ်အမျိုးမျိုးရှိပါတယ်။တပ်တန်း85နှစ်ရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဟာတချိန်ကအစိုးရတစ်ခုလိုဩဇာအရှိန်အဟွာကြီးမားခဲ့ပါတယ်။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာတွေကခွဲထွက်ပြီးစစ်အစိုးရနဲ့မဟာမိတ်လုပ်မိလို့ KNU မာနေပလောနင်ကြီးကြာဆုံးသွားပြီးတဲ့နောက် KNU မှာအဖွဲ့အစည်းတွေများလာပါတယ်။ KNU မှာဗဟုချုပ်ကံမှုအားနေပြီးတရင်တွေဟာတူနီးတူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာပါတယ်။ဗိုလ်ချုပ်ထင်မောင်ဦးစီးတဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မခွနစ်ကခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ရတဲ့အတွက် KNU ငြိမ်းချမ်းရေးကောင်စီဖြစ်လာပါတယ်။ DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားဆောင်တပ်အဖြစ်2010မှာအသွင်ပြောင်းတဲ့အခါနေကြားဆောင်တပ်မလုပ်ချင်သူတွေဟာDKBA တပ်မ9လို့ခေါ်တဲ့ကလိုထူပေါ်တပ်ဖွဲ့ကိုဖွဲ့စည်းကြပါတယ
် DKBA တပ်မ9ဟာကရင်အကျိုးပြုတပ်ဖွဲ့